အခုရပိုင်းမြန်မာပြည်တွင်းမှာအမေရိကန်ဒေါ်လာဈေးနှုန်းဆက်ပြီးတက်နေတဲ့အတွက်အင်းကြီးနိုင်ငံတွေကသွင်းကုန်တချို့လဲဈေးတက်နေပါတယ်အထူးသဖြင့်မြန်မာနဲ့နေဆက်ကနေအဓိကကုန်သွယ်နေတဲ့ထိုင်းနဲ့တရုတ်နိုင်ငံကပစ္စည်းတွေဈေးတက်လာနေကြောင်းနေဆက်ကုန်သွယ်တွေကပြောပါတယ်ရန်ကုန်ကပြပို့ထားတဲ့ဒီသတင်းအပြည့်အစုံကိုတော့ကိုသားညိုကပြောပြပါမယ်ခင်ဗျာ
အမေရိကန်ဒေါ်လာနဲ့မြန်မာကျပ်ငွေလဲနှုန်းကဒေါ်လာကို1900ကျပ်ဝန်းကျင်ရှိနေတာမို့လို့ဒေါ်လာငွေနဲ့ပေးဝယ်ရတဲ့သွင်းကုန်ပစ္စည်းတွေလည်းဈေးတက်လာပါတယ်မြန်မာပြည်အတွက်သွင်းကုန်အများစုကိုထိုင်းနဲ့တရုတ်နယ်စပ်ကနေပြီးတော့အဓိကသွေးယူနေတာဖြစ်ပါတယ်မြန်မာနိုင်ငံမှာဒေါ်လာဈေးတက်တဲ့အတွက်ထိုင်းဘတ်ငွေနဲ့တရုတ်ယွမ်ငွေလည်းဒီရက်ပိုင်းမှာဈေးတက်နေပါတယ်ဒါကြောင့်မလို့ထိုင်းကုန်ပစ္စည်းတွေဒီရက်ပိုင်းပြည်တော်မှာဈေးတက်နေတဲ့အကြောင်းမြောက်ရီနယ်စပ်ကုန်သွယ်ရေးကုန်သွယ်အသင်းကဒေါ်တင်းတင်းမြက်က VOE ကိုပြောပါတယ်
ဒေါ်လာပြောင်းလဲဆိုတော့ဘန်ဒီတွေလည်းတက်တယ်အတက်ကုန်ရှိတယ်ဒီဆုံးကုန်ရှိတယ်စကြဝဠာပစ္စည်းရှိတယ်နေရာတက်ကုန်ပစ္စည်းတွေရှိတယ်တောင်းစုရှိတယ်နောက်ဆောက်လုပ်ရေးပစ္စည်းရှိတယ်တက်တယ်ဆိုတော့အားလုံးတက်တာပါ
ထိုင်းဘတ်ငွေနဲ့မြန်မာငွေလဲနှုန်းမှာထိုင်းဘတ်ငွေတစ်ဘက်ကို53ကျပ်ပေါက်ဈေးရှိနေပါတယ်တရုတ်ယွမ်ငွေကတော့ဇန်နဝါရီလကုန်ပိုင်းမှာတရုတ်ယွမ်ကိုမြန်မာငွေ200ပဲရှိခဲ့တာပါအခုမေလ18ရက်မှာတော့တရုတ်ယွမ်ကိုကျပ်250ပေါက်ဈေးရှိနေပြီးတော့တရုတ်သွင်းကုန်တွေလည်းဈေးတက်သွားပါတယ်ပြည်တွင်းမှာဒေါ်လာဈေးတက်လာလို့ရှိရင်မူဆယ်နေဆက်မှာတရုတ်ယွမ်ငွေလဲဈေးလိုက်ပြီးတော့တက်တဲ့အကြောင်းစံကုန်သည်ဦးမင်းသိန်းကပြောပါတယ
်။အားလုံးပဲဆိုတော့ဒေါ်လာဈေးတက်တယ်ဘာသာသိပါလဲတရုတ်ငွေဈေးတက်တဲ့အတွက်မမပြည်ပြသွင်းတဲ့ဈေးကုန်ဖြစ်တဲ့တန်ကြောင်းတွေစက်ပစ္စည်းတွေဘီလာတွေတွေစားကုန်တောက်ကုန်တွေစက်ပစ္စည်းတွေဖျားစီပစ္စည်းတွေဈေးတက်ပါသေးတယ်
ပြပကသွင်းတဲ့ကုန်ကြမ်းထဲမှာဒီဇယ်၊ဓာတ်ဆီလိုမျိုးလောင်စာဆီတွေဈေးတက်နေတာကလည်းကုန်ပစ္စည်းတွေပို့ဆောင်ရေးနဲ့ဖြန့်ဖြူးရေးပိုင်းမှာဈေးတွေပိုလာပါတယ်သွင်းကုန်တွေဈေးတက်လာလို့ထုတ်လုပ်မှုဈေးကတက်လာတဲ့အကြောင်းမြန်မာနိုင်ငံစက်မှုကုန်ထုတ်လုပ်သူများအသင်းကဒေါက်တာအောင်သိန်းကပြောပါတယ
်ဒေါ်လာဈေးမြင့်လာတော့ import raw material တွေနဲ့ပိုဆိုင်တာပေါ့နော်ထိုင်းနိုင်ငံကကုန်ကြမ်းတွေဆိုရင်ပြည်တွင်းမှာထုတ်မယ်ဆိုရင်တော့ထုတ်လုပ်မှုကုန်ကြမ်းဈေးကတက်သွားတာပေါ့နော်ဂျုံကြတော့နိုင်ငံကအတွင်းနဲ့ဂျုံပြီနော်ဂျုံတို့ကတော့ဒီတော့မှထုတ်တာပေါ့နော်ဆိုတော့ဒါလည်းသူကဒီခုနပြောတဲ့ဒီဒေါ်လာဈေးနဲ့ချိန်နေတာပေါ့နော်
မြန်မာပြည်တွင်းမှာဆက်အနာသိမ်းခဲ့ပြီးတဲ့နောက်နိုင်ငံရေးမတည်ငြိမ်တဲ့အခြေအနေကြောင့်မလို့မြန်မာကျပ်ငွေတန်ဖိုးဟာဒေါ်လာငွေနဲ့လဲလှယ်နှုန်းမှာတဖြည်းဖြည်းကျဆင်းနေပါရတယ်။မြန်မာဘဟုပန်ကဒေါ်လာကိုအများပြည်သူကိုပထမဆုံးအကြိမ်ထုတ်ရောင်းခဲ့ပြီးတဲ့နောက်မှာတော့ကျပ်ငွေတန်ဖိုးအနည်းငယ်ပြန်မြင့်တက်ခဲ့ပါရတယ်။ရွှေနဲ့ဒေါ်လာဝယ်ယူစုဆောင်းမှုတွေများလာပြီးတော့ဈေးတွေလည်းအဆမတန်တက်နေတာပါ။ကုန်တယ်နဲ့လုပ်ငန်းရှင်တွေကတော့အမေရိကန်ဒေါ်လာဈေးဟာဝယ်လိုအားများနေတဲ့အတွက်အများကြီးဈေးပြန်ကျမှာမဟုတ်ဘူးလို့ခံမှန်းနေကြပါရခင်ဗျာ။